ထိုင်းနိုင်ငံမှာနေဆက်မြဝတီမြို့မှာ KI အုပ်ချုပ်ရေးမှုနဲ့အဖွဲ့ဒရုန်းနဲ့တိုက်ခိုက်ခံရတဲ့ဖြစ်ရနောက်ပိုင်းထိုင်းဘက်ခြမ်းနေဆက်မက်ဆောက်မှာထိုင်းရနာပိုင်းတွေကလုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးရှာဖွေတာတွေလုပ်နေပါတယ်အမှတ်တချစ်ချီတရားနဲ့ဤတဲ့ရက်ွက်တစ်ခုမှာမနေ့ကနေရင်တလုံးကိုဝင်ရောက်ရှာဖွေခြင်းဒရုန်းနဲ့ဆက်ဆက်ပစ္စည်းတချို့တွေ့ရှိခဲ့တာကြောင့်မြန်မာနိုင်ငံသားတချို့ကိုခေါ်ယူဆက်ဆေးနေတဲ့ကြောင်းထိုင်းသတင်းတချို့မှာဖော်ပြပါတယ်ဒီအကြောင်း VOA မြန်မာသတင်းတောက်မယေးမှာပြောပြပေးပါအောင်ခင်ဗျာ
စတေမာလ3ရက်နေ့ကကရင်ပြည်နယ်မြဝတီမြို့မှာမြဝတီခရိုင်ရဲစခန်းကိုကရင်အမျိုးသားအစည်းအရုံး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီအရာရှိဗိုလ်မှူးတွေခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့ဝင်တချို့တေဆုံးနေတာပါဒီဖြစ်ရက်နောက်ပိုင်းထိုင်းမြန်မာနယ်စပ်တစ်လျှောက်မှာထိုင်းဘက်ကလုံခြုံရေးတုံးမြင့်ချထားပြီးနေအိမ်တချို့ကိုရှောင်တခင်ဝင်ရောက်စစ်ဆေးတာတွေလည်းလုပ်နေတာပါဒီလိုဝင်ရောက်ရှာဖွေတဲ့အချိန်မှာဒရုန်းနဲ့ဆက်ဆက်ပစ္စည်းတချို့ကိုထပ်ဆိုင်လိုအပ်နေမြေကနေအိမ်တလုံးမှာဖမ်းမိခဲ့တဲ့အကြောင်းအလုသမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ
်ပြည်ပြည်နဲ့ဒီမြောက်ပြည်မြို့မှာဖြစ်ပေါ်ခဲ့တဲ့ခရိုင်အုပ်ချုပ်ရေးမှူးအစိုးတင့်တဲ့အဖွဲ့ဟိုဒရုန်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့အပိုင်းမှာအဲ့ဒီဖြစ်စဉ်ရဲ့နောက်ဆက်တွဲအနေနဲ့ဒရုန်းပြုတ်လုသူတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဘက်မှာဖိုလုံနေကြတယ်လို့ထိုင်းလုံခြုံရေးတပ်ဖွဲ့ကယူဆပြီးတော့ရှာဖွေမှုတွေဆက်တိုက်ပြုတ်လာပါအဲ့တော့စက်တင်ဘာလ9ရက်နေ့မှာဒီမဲဆောက်မြို့ထားဆိုင်လို့တိုက်လေထားဆိုင်လို့တိုက်နေနေမြီမှတ်တရရွက်တာနေတလုံးကိုဝေရောက်ရှာဖွေရပါဘလုံးနဲ့အပိုပစ္စည်းအမြောင်များကိုရှာဖွေတွေ့ရှိခဲ့တယ်လို့နောက်ဆက်လက်လဲဒီမတင်ကမတင်ကလို့ရှာဖွေမယ်ဆိုတဲ့အကြောင်းထိုင်းသတင်းမတီချွန်သတင်းမှာပေါ်ပြထားတာတွေ့ရပါတယ်ဗျအ
ခုဆိုရင်မြန်မာနယ်စပ်ကနေထိုင်းနယ်စပ်ကိုတရားဝင်သွားလာလို့ရတဲ့ခုနှစ်ရက်နေထိုင်လို့ရတဲ့လက်မှတ်နဲ့တရားဝင်လာရောက်သူတွေကိုလည်းအထူးစောင့်ကြပ်စစ်ဆေးတာတွေရှိနေတယ်ဆိုပြီးဦးမိုးကျိုးကပြောပါတယ
်မြန်မာနိုင်ငံဘက်ကနေထိုင်းဘက်ကမဲဆောက်ကိုတရားကူးလက်မှတ်နဲ့အကူအသန်းလုပ်ကြတဲ့မြန်မာနိုင်ငံသားတွေကိုအရင်ရတဲ့ပုံမိုးစောင့်ကြည့်စစ်ဆေးလာတာပြုလုပ်လာတာတွေ့ရပါတယ်
ဒီအပိုင်းအတွင်းမှာပဲတက်ခရိုင်အတွင်းကတာဝန်ရှိသူတွေထိုင်းမြန်မာနယ်စပ်ကိုလာရောက်ကြည့်ရှုစစ်ဆေးတာတွေရှိနေပြီးမြန်မာနိုင်ငံသားတွေအနေများတဲ့နေရာတွေကိုစစ်ဆေးတာတွေလည်းလုပ်နေပါတယ်။တရားမဝင်နယ်စပ်ချက်ကျော်လူကုန်ကူးမှုတွေငွေရစည်းဝါးနဲ့လက်နက်မှုတွေကိုအဓိကထားဖမ်းဆီးစစ်ဆေးနေတာဖြစ်ပြီးအင်းနီနာချင်းမြန်မာနိုင်ငံမှာနေမြင်မတည်ငြိမ်မှုရဲ့နောက်ဆက်တွဲအဖြစ်ထိုင်းနယ်စပ်တလျှောက်လုံခြုံရေးကိုတင်းကျပ်စစ်ဆေးလာတာဖြစ်ပါတယ်ရှင်။